ဓာတုဗေဒပညာရပ်ကိုတခစ်ဆန်းစေတဲ့ကမ္ဘာအသင်းငယ်ဆုံးဆက်လို့ခေါ်ရမယ် Molecule ဆက်ကလေးတွေတီထွင်သူ၃ဦးကို2016ခုနှစ်အတွက်ဓာတုဗေဒနိုဘယ်ဆုချီးမြှင့်ခဲ့တဲ့အကြောင်းနာနိုနည်းပညာရှင်ဒေါက်တာဆိုဝီလာကပြောပြပေးမှာပါ
ဒီ2016ခုနှစ်ဓာတုဗေဒနိုဘယ်ဆုပေးတဲ့အကြောင်းအရာကကျွန်တော်တို့ molecular machine လို့ခေါ်ပါတယ် molecule နဲ့လုပ်ထားတဲ့ဆက်အငယ်သားလေးပေါ့ခင်ဗျာကျွန်တော်တို့ပြောမယ်ဆိုရင်ဆက်ကြဝဠာတစ်ခုလုံးမှာအငယ်ဆုံးဆက်ကလေးတွေလို့ပြောလို့ရပါတယ်အဲ့ဒီဟာကအသိပညာရှင်3ဆက်ရှိသွားပါတယ်ပထမတူကအပမောက္ခ Professor Stoddard ကကျွန်တော်တို့ Northwestern တက္ကသိုလ်ကပါအမေရိကချီကာဂိုကပါ Now ပမောက္ခ Jean-Pierre Sauvage ကကျွန်တော်တို့ဒီ Strasbourg Universityပြန်တဲ့ကဖြစ်ပါတယ်။ Now ပမောက္ခ Ben Fehring ကတော့ University of Groningen ဒီ Netherlands ကဖြစ်ပါတယ်။သူကဓာတုဗေဒပညာရှင်တွေပါ
။ကမ္ဘာအသိဉာဏ်ဆုံးဆက်တွေကို molecule နဲ့လုံရမယ်ဆိုရဲအတွေးခေါ်အစ်ကိုတင်ပြခဲ့တာမို့သူတို့ကိုဓာတုဗေဒ Nobel ဆုချီးမြှင့်တာဖြစ်ပါတယ်
။ဆက်ပေါ့နော်ကျွန်တော်တို့မော်တော်ကား engine လို့ဟာမျိုးပေါ့စဉ်းစားကြည့်အောင်။ဒီလို engine ကိုကျွန်တော်တို့ဘယ်လောက်ထိငယ်ငယ်လေးစောင့်နိုင်မလဲ။ဆိုတော့ကျွန်တော်တို့ဒီဆက်လို့ပြောတဲ့အခါမှာဆက်မှာပါလဲဆိုလဲပတ်နေတဲ့အရာပါမယ်။ဥပမာဒိုင်နမိုလိုဟာမျိုးပါမယ်။ရွှေပြောင်းနိုင်တဲ့ဟာမှာဂီယာလိုဟာမျိုးတွေပါမယ်။ဆိုတော့ပင်နီယံလိုဟာမျိုးတွေပါမယ်ပေါ့။အဲ့ဒါတွေပေါင်းစပ်ထားတာပေါ့။အဲ့တော့ကျွန်တော်တို့ဘယ်လောက်ထိအငယ်စောင့်နေမလဲဆိုတော့ငယ်တဲ့ငယ်တဲ့ငယ်အောင်လုပ်တာ။ဥပမာနာယီမှာကြည့်လို့ချင်းမက်ခနီကယ်နာယီလေးကိုဖွင့်ကြည့်လိုက်မယ်ဆိုရင်အဲထဲမှာပင်နီယံတက်တက်လေးတွေစောက်ထားတာတွေ့ပါလိမ့်မယ်။ကျွန်တော်တို့ဒီ Swiss နာယီလိုဟာမျိုးပေါ့နော်။လက်ပတ်နာယီလိုဟာမျိုး။အဲ့ဒီဟာတွေကတကယ်တော့မငယ်ပါဘူး။ကျွန်တော်တို့အခုပြောတဲ့ scale နဲ့ပြောမယ်။ဒါပေမဲ့ကျွန်တော်တို့အတွက်ကတော့ငယ်တယ်ပေါ့။အဲ့တော့ငယ်တဲ့ငယ်တဲ့ငယ်အောင်လုပ်တဲ့ဟာကိုကျွန်တော်တို့ top down approach လို့ခေါ်ပါတယ်။နောက်တစ်မျိုးကကျတော့အဲ့လိုလုပ်မဲ့အစားကျွန်တော်တို့ဒီ atom တွေကနေစပြီးတော့ပြန်ပြီးတော့ set တွေကိုတွန့်အောင်တူပြန်ပြီးစောက်ခိုင်းမယ်။အဲအဲ့ဒါမျိုးဆိုလို့ရှိရင်ဒီကောင်ကသူကအရန်ကိုငယ်သွားပြီပေါ့နော်။အခုလက်ရှိရှိတဲ့ set တွေတဲ့အစားတကယ်ဒီကြော်ကြော်လောက်အစားပေါင်းငယ်မယ်ပေါ့။အဲ့လောက်ထိငယ်မယ်ဟာမျိုးလုပ်မယ်ဆိုရင်ကျွန်တော်တို့ဒီ molecule တွေနဲ့လုံးရမယ်ဖြစ်နိုင်တယ်ဆိုတော့ဟာကိုပထမဆုံး demonstrate လုပ်တာပေါ့လေပြခဲ့တဲ့သိပ္ပံပညာရှင်၃ဦးဖြစ်ပါတယ်။ဒီဟာ revolutionary idea ပေါ့ခင်ဗျာ။တွေးခေါ်အစ်စ်ပေါ့။ဒီသိပ္ပံပညာရှင်၃ဦးကတော့ကျွန်တော်တို့1980 90လောက်မှာအဲ့လောက်ပတ်ဝန်းကျင်ကနေစပြီးတော့ကျွန်တော်တို့ဒီ set လေးတွေကို molecule တွေနဲ့လုံးပြသွားနိုင်တဲ့အကြောင်းသူတို့ရသွားတာဖြစ်ပါတယ
်။ဒီသိပ္ပံပညာရှင်တွေဟာဘလို့ set ကလေးတွေကိုတီထွင်ခဲ့ကြတာပါလဲ
။ပမောက္ခ Stoddard နဲ့ Jean-Pierre Sauvage ပေါ့ပြင်သစ်ကပမောက္ခအဲသူတို့နှစ်ယောက်ကဘာကိုလုပ်ပြသွားလဲဓာတုဗေဒနဲ့ပတ်သက်ပြီးတော့ဒီ molecule တွေပေါ့သူကဂွင်းလေးတွေလို့ကျွန်တော်တို့ဆက်ပြီးတော့ကျွန်တော်တို့သူလုပ်ပြသွားတယ်ဒီပမောက္ခ Stoddard ကဘာကိုတီထွင်လိုက်နိုင်လဲဆိုတော့ကျွန်တော်တို့ molecule ပဲဒါပေမဲ့သူပင်နေရလို့ဟာမျိုးဟိုဘက်ဒီဘက်ပြောင်းပြန်သွားနိုင်တဲ့ molecule machine ပေါ့နော် molecule set လေးကိုသူတီထွင်လိုက်နိုင်ပါတယ် Netherlands ကပမောက္ခ Professor Fehring ကတော့ဘာကိုတီထွင်လိုက်တယ်လဲဆိုတော့ molecule car ပေါ့ခင်ဗျာကားလေးပဲအဲ့ဒီကားကကျွန်တော်တို့ရှေ့ကိုသွားမယ်သူကနေသူဒီအလင်းအောင်ပေးလိုက်မယ်ဒါမှမဟုတ် electrical energy ပေါ့လျှက်စစ်တပ်အားပေးလိုက်မယ်ဆိုရင်ဒီကားလေးကသူကသူသွားမယ်ပေါ့ဒါပေမဲ့ဒီကားရဲ့အရွယ်ကကျွန်တော်တို့လက်ရှိကားတွေထဲအစား grade ပေါင်းပြောင်းများစွာငယ်ပါတယ်အဲ့ဒီဟာဒါကတကယ်ကိုစိတ်ဝင်စားဖို့ကောင်းတဲ့ဟာပ
ါဟောပမခ3ဦးစလုံးသူနီးသူဟန်နဲ့ထွင်ပြီးတော့မှသူတို့ထွင်ကြတာတော့ရည်ရွယ်ချက်တစ်ခုတည်းအဲ့တဘောမျိုးကြောင့်သူတို့3ဦးလုံးကိုပေါင်းပေးတာလားဆရာဒါမှမဟုတ်ဘာကြောင့်သူတို့3ဦးကိုတပေါင်းနဲ့ပေးတာပါလဲ
ရည်ရွယ်ချက်ပေါ့နော်ဒီ molecule ကိုသုံးထားတဲ့ set တွေနဲ့ပတ်သက်လို့ရှိရင်တော့3ဦးလုံးကဒီထွင်တာကအဲ့ဒီ area မှာဖြစ်နေတဲ့အတွက်ကြောင့်ဒီ3ဦးစုပြီးရဖြစ်ပါတယ် set အမျိုးအစားချင်းတော့မတူဘူးပေါ့ခင်ဗျာကျွန်တော်တို့ဒီပထမပမောက္ခ2ဦး Professor Stoddard နဲ့ဒီ Jean-Pierre Sauvage ကတော့ထွင်တဲ့ set တွေကတော့ဥပမာ pinion လိုဟာမျိုးတွေနော်ဒက်လီကားလိုဟာမျိုးတွေကျွန်တော်တို့ဒီ professor fairing ကတော့သူကပြောတယ်ဒီ engine ပေါ့ molecule ကားလေးပေါ့အဲ့လိုရှေ့ကိုသွားမယ်ဆိုလို့ရှင်ဘာမလို့လို့ရှင် motor ပေါ့လဲမယ်ဆိုရင်တစ်ဖက်တည်းကိုပဲလဲရမယ်သူကနှစ်ဖက်ဘယ်နဲ့ညာနဲ့မလဲဘူးဘယ်ဆိုဘယ်တစ်ဖက်တည်းကိုပဲလဲတယ်အဲ့ဒါမျိုးပေါ့ကျွန်တော်တို့ကားသွားလို့ပေါ့ခင်ဗျာကားဘင်းကရှေ့ကိုသွားမယ်ဆိုလို့ရှင်တစ်ဖက်တည်းကိုပဲဘင်းကလဲရမယ်သူကားဘင်းကရှေ့ကိုလဲလဲနောက်ကိုလဲလဲဆိုကားကရှေ့လဲမရောနောက်လဲမရောသွားလိုက်ရှေ့သွားလိုက်နောက်ဆိုးလိုက်ဖြစ်နေမှာပေါ့အဲ့ရမျိုးရှေ့တမျိုးတည်းကိုသွားဖို့အတွက်ကိုသူကတီထွင်လိုက်တယ်ပေါ့ molecule နဲ့တီထွင်မှုကသူတို့ကခင်ဗျ molecule နဲ့တီထွင်လိုက်တာပေါ့ခင်ဗျအခုကျွန်တော်ကိုယ်တိုင်ရဲ့ပြုလုပ်နေတဲ့သုတေသနကတော့အဲ့ဒီအထဲမှာပဲကျွန်တော်တို့ကဒါကိုပြန်ပြီးတော့နားလည်အောင်တကယ်အလုပ်လုပ်နိုင်တယ်မလုပ်နိုင်ဘူးဆိုရအောင်လက်တွေ့ကိုကျွန်တော်တို့ပြန်ပြီးလိုက်ပြီးတော့ test လုပ်တာပေါ့ခင်ဗျအဲ့ရမျိုးကျွန်တော်တို့ကဒါလက်ရှိလုပ်နေကြတာပ
ါကဘာပေါ်မှာအသိဉာဏ်ဆုံးဆက်ကလေးတွေပေါ့နော်ဒီလိုဆက်ကလေးတွေလုပ်ပြီးတော့လူတွေရဲ့လူနေမှုဘဝကိုတိုးတက်လာအောင်ဘယ်နေရာတွေမှာဆက်ပြီးတော့အကျိုးပြုနိုင်မှာလဲနည်းနည်းဆက်ရှင်းပြပေးပါစေ
။ဟုတ်ကဲ့။ဥပမာပြောရမယ်ဆိုလို့ရှိရင်ဒီ Nobel Prize ပေးတဲ့ဒီ committee ကိုယ်တိုင်ကသူတို့ရှင်းပြထားပါတယ်။1830ပေါ့ခင်ဗျာ။ဒါလွန်ခဲ့တဲ့နှစ်ပေါင်း200နီးပါးလောက်တုန်းကကျွန်တော်တို့ပထမဦးဆုံးဒီ electric motor ကိုကျွန်တော်တို့စတွေ့တဲ့အချိန်ပေါ့အဲ့ဒီအချိန်မှာလူတွေကဒါကိုဘယ်မှာသုံးရမလဲဆိုတာကိုသိချာမသိကြသေးဘူးအဲ့တုန်းကအခုကျွန်တော်တို့ motor လို့ပြောလိုက်ရင်နေရာတိုင်းမှာကျွန်တော်တို့သုံးတယ်ကားမှာလည်း motor ပါတယ် computer ထဲမှာလည်း motor လေးပါတယ် hard drive အဲ့လိုပေါ့နေရာတိုင်းမှာကျွန်တော်တို့သုံးနေကြပြီအခုဒီပြောတဲ့ဒီ molecule set တွေကတော့ကျွန်တော်တို့သုံးဖို့ဟာကတော့အလားအလာအများကြီးပဲရှိပါတယ်ဥပမာပြောရမယ်ဆိုရင်ကျွန်တော်တို့စိတ်ပညာမှာဒီလိုဆက်လေးတွေကိုအထဲထဲမှာကျွန်တော်တို့ဆေးထဲမှာထည့်လိုက်ရင်ဒီဆက်တွေနဲ့ကတ်ကြီးလိုပေါ့ဖြတ်ပြီးတော့ကျွန်တော်ဆေးကိုအထဲကိုထည့်ပြီးနိုင်မယ်သွေးကြောတွေထဲမှာနောက်ပြီးတော့သွေးကြောပိတ်ညာတွေကိုတို့ရှင်းနိုင်မယ်ဥမာပြောရမယ်ဆိုလို့ရှိပါလေဒါဆေးပညာမှာသုံးနိုင်တဲ့ဟာတွေနောက်ကျွန်တော်တို့ဒီတခြားသိပ္ပံပညာရဲ့တွေမှာဆိုလို့ရှိရင်လေဒီ communication ပေါ့ဆဲဖုန်းလိုဟာမျိုးတွေမှာ electronic နဲ့ပေါင်းပြီးသုံးမယ်ဆိုရင်အမျိုးမျိုးသုံးလို့ရနိုင်ပါတယ်ဦးကျွန်တော်နောက်တစ်ခုပြောပြချင်တာဦးကျွန်တော်တို့ဒီပထမဆုံးကဘာပေါ်မှာနာနိုကားပြိုင်ပွဲကျွန်တော်ပြင်သစ်မှာလုပ်ဖို့ရှိပါတယ်နောက်နှစ်မှာပါမတ်လမှာပါဟို first world နာနိုကား race ပေါ့အဲ့ဒီဟာဒီခုနပြောသူ molecule ကားလေးတို့ကျွန်တော်တို့တီထွင်ပြီးတော့သွားပြီးတော့ပြန်ရမှာဖြစ်ပါတယ်ဒီဟာဘာလို့ကျွန်တော်တို့ဒါကိုလုပ်တာလဲဆိုတော့ကျွန်တော်ကဘာမှာရှိရလူသူဟိုနားလဲအောင်ဒီလို molecule ကားလေးတွေကတကယ်ကကျွန်တော်တို့နောက်ပိုင်းမှာကားအနေနဲ့သုံးဖို့မဟုတ်ပါဘူးဒီဟာလေးတွေကကျွန်တော်တို့ဒီရွှေပြောင်းနိုင်တဲ့molecule level ပေါ့အဲ့မှာရွှေ့ပြောင်းနိုင်တဲ့ဆက်လေးတွေအနေနဲ့ကျွန်တော်တို့အသုံးချပြီးတော့ကျွန်တော်တို့ဒီနည်းပညာသစ်တွေကျွန်တော်တို့တီထွင်ဖို့ရည်ရွယ်ချက်နဲ့ဒီဟာကိုပြန်ဝဲလုပ်တာဖြစ်ပါတယ်။ဒီ Nobel ဆုကိုဒီဆက်လေးတွေကိုပေးလိုက်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီဆက်တင်တဲ့ပတ်သက်တဲ့သိပ္ပံပညာမှာနောက်ရှေ့ကိုအများကြီးတိုးတက်လာဖို့ရှိတယ်လို့ကျွန်တော်ပြောချင်ပါတယ်။ဘာလို့လဲဆိုတော့ဒီဟာကိုပေးတဲ့အတွက်ကြောင့်ဆက်အငယ်လေးတွေပေါ့ငငယ်လေးတွေနဲ့ပတ်သက်တဲ့သိပ္ပံပညာရပ်ကရှေ့မှာအများကြီးတိုးတက်လာဖို့ရှိပါတယ်။
နာနိုသိပ္ပံပညာရှင်ဒေါက်တာဆောဝေလိုက်ပြောကြားခြင်းနဲ့ပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်။